ပါမကျေတွေ့မြမပြည်ကြီးရှိနေဖို့အတွက်ကျွန်တော်တို့နိုင်ငံတော်သချင်းကဖော်ပြထားတာကိုတွေ့ကြရပါလိမ့်မယ်အထူးသဖြင့်လွတ်လပ်ရေးခေါင်းဆောင်များရဲ့အမျှော်မြင်ကြီးမှုကိုပြတ်တာတဲ့နိုင်ငံတော်သချင်းရဲ့ခြေစင်းပိုက်ဟာနိုင်ငံသားတိုင်းလိုက်နာထိမ့်သိမ်းဆောင်ရှောက်ရမယ်အချက်လက်တွေကိုဖော်ညွှန်းထားပါတယ်ဒါပေမဲ့မြမနိုင်ငံကိုအာဏာရှင်စနစ်စတင်အသက်သွင်းလိုက်တဲ့အချိန်မှာတော့နိုင်င ဲ့သချင်းတို့ဖြစ်လာပါပြီနိုင်ငံသားတိုင်းဟာနိုင်ငံတော်သချင်းရဲ့ခြေစင်းပိုင်မှာပါတဲ့တရားမျှတခြင်းလွတ်လပ်ခြင်းနိုင်ငံသားအလုံးစိတ်နှလုံးငြိမ်းချမ်းခြင်းအခွင့်အရေးတူညီမျှတပြီးဝါဒဖြူစင်တဲ့နိုင်ငံဖြစ်ချင်းဆိုတာတွေဟာပြည်တော်စုမြန်မာနိုင်ငံရဲ့အမွေအနှစ်အစစ်တွေပဲဖြစ်ပါတယ်အဲ့ဒီအမွေအနှစ်တွေကိုထိမ့်သိမ့်ဆောက်ရှောက်နိုင်မှကဘာမကြည်သေး၍မြန်မာပြည်ကြီးတည်ရှိနေမှာပဲဖြစ်ပါတယ်1948ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကလွဲလို့အခု2008အထိပေါ်ပေါက်လာတဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေဟာအစစ်မှန်နေမဟုတ်ဘူးဆိုတဲ့အကြောင်းပြီးခဲ့တဲ့အပတ်ကကျွန်တော်တင်ပြခဲ့ပါတယ်ဒီကနေ့မျက်မှောက်ခေတ်မှာကြုံတွေ့နေရတဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့အဓိကထားပြီးကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေဟာထက်မှတင်ပြခဲ့လို့ပဲဒေါ်အောင်ဆန်းစုကြည်အပါအဝင်ဒီမိုကရေစီအင်အားစုတွေကိုအကျဉ်းထောင်ထဲမှာပိတ်ထည့်ပြီးတော့အတင်းအဓမ္မအတည်ပြုခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုတာအလုံးတည်ပြီးဖြစ်ပါတယ်2017နောက်ပိုင်းမှာဒေါ်အောင်ဆန်းစုကြည်နဲ့သမ္မတဦးသိန်းစိန်ကြားတွေ့ဆုံဆွေးနွေးပွဲတွေဖြစ်လာပြီးတဲ့နောက်တိုးတက်မှုတချို့နဲ့အတူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်မှုအတွက်လွတ်တော်တဲ့နည်းလမ်းကိုရွေးချယ်ဖို့ဆုံးဖြတ်ခဲ့ပါတယ်အဲ့ဒီအတွက်ကြားပြတ်ရွက်ောက်ပွဲကိုဝင်ခဲ့ပါတယ်ဒေါ်အောင်ဆန်းစုကြည်ရဲ့ဆုံးဖြတ်ချက်အပေါ်မှာကျွန်တော်တို့ပြည်သူတစ်ယောက်လုံးကထောက်ခံအားပေးခဲ့ကြပါတယ်အလားတူပဲရာစုဝတ်ကြော်ကြားလက်နက်ကင်တပ်ပွဲဝင်ခဲ့ကြတဲ့တိုင်းရင်းသားတွေကလည်းအစိုးရနဲ့ငြိမ်းချမ်းရေးတွစ်ဆုံဆွေးနွေးပွဲတွေပြုလုပ်ပြီးဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ရမယ်လို့အခိုင်အမာပြောနေကြပါတယ်။တကယ်တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာဒီမိုကရေစီအင်အားစုတွေအပါအဝင်တိုင်းရင်းသားအလုံးရဲ့အရေးကြီးဆုံးရည်ရွယ်ချက်ဖြစ်ပါတယ်။အထူးဖြင့်အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့ပုံမှန်436ကိုပြင်ဆင်နိုင်ဖို့ကျွန်တော်တို့ထပ်တလဲလဲပြောနေပါတယ်။2013ခုနှစ်ကနေစပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်အသံတွေတော်တော်ထွက်လာပါတယ်။တိုင်းပြည်ရဲ့အဓိကနေရာယူထားတဲ့ခေါင်းဆောင်တွေကိုယ်တိုင်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မယ်လို့ပြောလာကြပါတယ်။နိုင်ငံတော်သမ္မတပါဝင်လွှတ်တော်ဥက္ကဋ္ဌတွေတက်မတော်ခေါင်းဆောင်တွေကပါဖွဲ့စည်းပုံအခြေခံဥပဒေပြင်မယ်ဆိုပြီးအသံတွေကြဲကြဲလောင်လောင်ထွက်ပေါ်လာပါတယ်။အဲဒီလိုနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေလစ်လာသုံးသပ်ရေးကော်မတီဆိုတာကိုဖွဲ့စည်းပါတယ်။ဖွဲ့စည်းပြီးတဲ့နောက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်နောက်ထပ်ကော်မတီတစ်ခုကိုဖွဲ့စည်းပါတယ်။အဲဒီကော်မတီကနေတာဝန်6လအတွင်းမှာပြင်ဆင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေထက်ကပုံမှန်ရင်းနဲ့ပတ်သက်ပြီးသဘောထားတွေကောက်ယူပါတယ်။အဲ့လိုကောက်ယူပြီးတဲ့နောက်လွှတ်တော်မှတင်ပြမယ်ဆိုပြီးပြင်ဆင်မှုတွေလုပ်ပါတယ်။လာတူပဲလွှတ်တော်နာယကသူရဥရှိမန်းက2015ခုနှစ်မေလလောက်မှလူမှုဆန္ဒခံယူပွဲလုပ်ပေးမယ်ဆိုပြီးပြောခဲ့ပြန်ပါတယ်။ဒါပေမဲ့အဲ့ဒီအရာတွေဟာယနေ့အချိန်ထိဘာမှရေရရရှိမလာပါဘူး။ဒါဟာတိုင်းပြည်အတွက်အင်မတန်စိတ်မကောင်းစရာဖြစ်ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေဟာဒီအတိုင်းဆက်သွားရင်တိုင်းပြည်အတွက်မကောင်းနိုင်ဘူးဆိုတာတိတိကျကျနဲ့မပြင်းနိုင်တဲ့ကိစ္စဟာကျွန်တော်တို့ပြည်သူလူထုအတွက်တော့ထိကိုက်နစ်နာစရာဖြစ်ပါတယ်။ဒီနေရာမှာကျွန်တော်တင်ပြချင်တာကတော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ဆိုရင်တပ်မတော်ရဲ့သဘောတူညီချက်ဟာအရေးကြီးတယ်ဆိုတဲ့အကြောင်းကိုတော့ခက်ရှင်းရှင်းခက်ပြတ်ပြတ်ပဲထောက်ပြချင်ပါတယ်။ဒါကြောင့်2008ဖွဲ့စည်းပုံအခြေခံဥပဒေဟာပြည်သူလူထုဆန္ဒအစစ်အမှန်မပါဘဲနဲ့တစ်ဖက်သက်ရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်ပါတယ်။ခုလိုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတွေလုပ်တော့မယ်ဆိုပြီးနိုင်ငံတော်ရဲ့အရေးကြီးတာဝန်ယူထားတဲ့ပုဂ္ဂိုလ်တွေကိုယ်တိုင်ပြောနေတဲ့အချိန်မှာတပ်မတော်ဟာဒါကိုအခွင့်ကောင်းယူပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ကူညီခဲ့မယ်ဆိုရင်ပြည်သူတွေတဲ့တသားတည်းဖြစ်ဖို့အကောင်းဆုံးသောခြေလှမ်းတစ်ရပ်ပဲဖြစ်ပါတယ်။ဒါအပြင်တရားမျှတမှုလွတ်လပ်မှုအခွင့်အရေးတူညီမျှတမှုငြိမ်းချမ်းမှုနဲ့ဝါဒဖြူစင်တဲ့မြန်မာပြည်ကြီးဖြစ်ဖို့အတွက်ခြေလှမ်းအစဖြစ်မယ်ဆိုတာတပ်မတော်ခေါင်းဆောင်တွေကိုကျွန်တော်သတင်းပေးချင်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပုံမှန်436ပြင်ဆင်ရေးမှာတပ်မတော်ရဲ့ပါဝင်မှုကိုကျွန်တော်တို့ပြည်သူတွေအနေနဲ့ယနေ့အချိန်ထိမျှော်လင့်နေဆဲဖြစ်ပါတယ်။တချိန်ကတပ်မတော်နဲ့ပြည်သူ့ကြားမှာကြီးကြီးမားမားကွာဟချက်တွေဟာဒီအချိန်မှာပြန်လည်နှိစက်လာနိုင်မှုအတွက်အခွင့်လန်းကောင်းတွေဖြစ်လာနိုင်ပါတယ်ဆိုတဲ့အကြောင်းတင်ပြလိုက်ရပါတယ်။ကျေးဇူးတင်ပါတယ်ကျွန်တော်ဂျင်မီပါ။
်ပြန်လေအတိတ်ခံပြူ